ရုရှားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့အတိုက်ခံခေါင်းဆောင်အလက်ဆီနဗာလ်နီကိုထောက်ခံတဲ့ဆန္ဒပြတဲ့သူ900ထပ်မင်းကိုရဲတပ်ဖွဲ့ကဒီနေ့မှဖမ်းဆီးလိုက်ပါတယ်။ဆန္ဒပြတဲ့သူတွေဟာဒီနေ့မှဒုတိယပတ်မြောက်ဖြစ်နေစပြီးတော့လမ်းပေါ်ထွက်ဆန္ဒပြလာနေကြတာကြောင့်အခုလိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ရုရှားနိုင်ငံရှေ့ပိုင်းကဗလာဒီဗော့စတောက်မြို့အပါအဝင်ဆိုင်ဘေးရီးယားဒေသမှာလည်းဆန္ဒပြတဲ့သူတွေဟာဖမ်းဆီးတာတွေတရားစွဲတာတွေကိုအာခံပြီးတော့ပထမဆုံးအကြိမ်ဖြစ်နေဆန္ဒပြခဲ့ကြပါတယ်။နဗာလ်နီကိုလာမယ့်အင်္ဂါနေ့မှာတရားရုံးထုတ်စစ်ဆေးတာတွေလုပ်မှာဖြစ်ပြီးတော့ထောက်ခံသူတွေကတော့နိုင်ငံတော်မှာဆန္ဒပြဖို့ထပ်ပြီးတော့တောင်းဆိုထားပါတယ်။မော်စကိုမြို့မှာလုပ်မဲ့ဆန္ဒပြပွဲတွေမတိုင်ခင်မှာလည်းလူ150ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒါပြင်မော်စကိုရဲတပ်ဖွဲ့ကဗူရာယုံ9ခုကိုပိတ်လိုက်တယ်လို့ကြေညာလိုက်ပြီးလူတွေကိုလာတဲ့သူတွေကိုလည်းကန့်သက်တားဆီးတာတွေလုပ်လာနေပါတယ်။ဒါပြင်မြို့လယ်ကောင်မှာရှိတဲ့အချို့စားသောက်ဆိုင်တွေနဲ့ဈေးဆိုင်တွေကိုလည်းပိတ်ဖို့အမိန့်ထုတ်ထားပြီးတော့ဒီဘော်ကနေပြေးဆွဲနေတဲ့ဘတ်စကားတွေနဲ့တည်ယူပို့ဆောင်ရေးရင်တွေကိုလမ်းကြောင်းပြောင်းတာတွေလှုပ်လာနေပါတယ်။ရုရှားတိုက်ခိုက်ခံကောင်းဆောင်နဗာလ်နီဟာပြီးခဲ့တဲ့ဇန်နဝါရီလလည်းကရုရှားနိုင်ငံကိုပြန်ရောက်ပြီးပြီးချင်းမှပဲလေးစိတ်မှချက်ချင်းအဖမ်းခံခဲ့ရတာပါ။သူဟာပြီးခဲ့တဲ့ဩဂတ်စ်လကဆိုင်ဘီးရီးယားဒေသမှာခီးသွားနေတော့အစိတ်ခတ်တိုက်ခိုက်တာခံခဲ့ရတာဖြစ်ပြီးတော့ဂျော်မီနိုင်ငံမှာ9လလောက်သွားပြီးတော့စိတ်ကူးတမှုခံခဲ့ရတာပါ။နဗာလ်နီကိုဖမ်းဆီးတာနဲ့ဆန္ဒပြတဲ့သူရာပေါင်းများစွာကိုပြီးခဲ့တဲ့ဘက်ကဖမ်းဆီးတာရင်းနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးတော့ချက်ချင်းပြန်လွတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာ။